ဇရိစတဲ့တိုက်ခိုက်မှုအတွင်းဂါဇာကမ်းမြောင်တောင်ပိုင်းရာဖာအရှိချမ်းကကုလသမဂ္ဂရဲ့စစ်နိုင်ငံဖြတ်မြေးစင်တာတစ်ခုကဝန်ထမ်းတဦးသေဆုံးပြီး22ဦးဒဏ်ရာရခဲ့တယ်လို့ကုလသမဂ္ဂကယ်ဆယ်ရေးအေဂျင်စီအကြီးအကဲကဗုဒ္ဓဟူးနေ့မှာပြောပါတယ်။ဣဇရိစတဲ့ရဲ့အင်္ဂါနေ့ကတိုက်ခိုက်ခဲ့မှုအတွင်းမှာအဲ့ဒီဝန်ထမ်းပြေတခြားလူ4ယောက်ထဲမှနေလဲသေဆုံးခဲ့ကြောင်းဂါဇာချမ်းမရေးတာဝန်ရှိသူတွေကပြောပါတယ်။ကုလသမဂ္ဂကယ်ဆယ်ရေးအေဂျင်စီရဲ့ကော်မရှင်နာမင်ဂျီဖိလပီလာဇာရီနီရဲ့ထုတ်ပြန်ချက်ထဲမှာဂါဇာကမ်းမြောင်ကကုလသမဂ္ဂစစ်နိုင်ငံဖြတ်မြေးတဲ့အဆောက်အအုံအားလုံးရဲ့တည်နေရာတွေကိုပြည်ပခဖြစ်နေကြတဲ့အစုအဖွဲ့အားလုံးကိုနေ့စဉ်အသိပေးအကြောင်းကြားခဲ့တယ်လို့ဖော်ပြထားပြီးဣသရေလစစ်တပ်အနေနဲ့လည်းဒါကိုလက်ခံရရှိထားတယ်လို့သူကဆိုပါတယ်။ဒီချိုးဖောက်မှုနဲ့ပတ်သက်ပြီးလွတ်လပ်တဲ့စုံစမ်းစစ်ဆင်မှုပြုလုပ်ဖို့နဲ့တာဝန်ခံမှုလိုအပ်ကြောင်းထပ်မံတောင်းဆိုတယ်လို့လည်းလာဇာရီနီကပြောပါတယ်။ဣသရေလစစ်တပ်ဘက်ကတော့ဒီဖြစ်နဲ့ပတ်သက်ပြီးချက်ချင်းမှတ်ချက်မပေးသေးပါဘူး။အခုသေဆုံးမှုအပါအဝင်အောက်တိုဘာ9ရက်နောက်ပိုင်းကလေးကဂါဇာမှာ UNRWA ကုလဝန်ထမ်း165ဦးထက်မနည်းသေဆုံးခဲ့ရပြီဖြစ်ပါတယ်ခင်ဗျာ။